င်းစိန်ထောင်ထဲမှာအကျဉ်းသားတွေရဲ့ရပိုင်ခွင့်နဲ့တောင်းဆိုနေတဲ့နိုင်ငံရေးအကျဉ်းသားတွေက6ယောက်ကိုစစ်ခွေးတိုက်ကိုပို့လိုက်ပြီလို့နိုင်ငံရေးအကျဉ်းသားအကျိုးဆောင်ခွင့်ရအဖွဲ့ကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတော်မှအေးမာကစုံစမ်းထားတာမလို့အပြည့်အစုံပြောပြမှာပါရှင်
။မေလ27ရက်နေ့ကစပြီးအင်းစိန်ထောင်အမျိုးသားဆောင်ကနိုင်ငံရေးအကျဉ်းသားတွေဟာအကျဉ်းသားတွေရပိုင်ခွင့်အခွင့်အရေး6ချက်ကိုတောင်းဆိုပြီးမေလ22ရက်နေ့ကစပြီးအစငတ်ခံဆန္ဒပြခဲ့တာပါ။အခုအခါမှာတော့နိုင်ငံရေးအကျဉ်းသားတွေတဲကဥဆောင်သူလို့ယူဆရသူ6ဦးကိုစစ်ခွေးတိုက်ကိုပို့ဆောင်လိုက်ပြီလို့ဆိုပါတယ်။နိုင်ငံရေးအကျဉ်းသားများအကျိုးဆောင်ကွန်ရက်အဖွဲ့ကကိုအောင်ထွန်းစော်ကအခုလိုပြောပြပါတယ်
။ဟာဒီနေ့ထောင်လာသွားပြည်ပြင်လာတဲ့ဒီသားလူတစ်စုကပြောတာကကိုကြီးထွန်းပါဝင်ကိုညံထွန်းလေးတို့နဲ့ရှိပေါင်း၆ယောက်တော့စစ်ခွေးတိုက်ကိုမနေ့ကညနေကပို့လိုက်တယ်ကြားတယ်။23ရက်နေ့ညနေပိုင်းမှာသူတို့စစ်ခွေးတိုက်ကိုပို့လိုက်တယ်လေ။ကျန်နေတဲ့သူတွေကသူတို့အဆောင်မှာပဲဆက်ပြီးတော့ကျန်နေတဲ့သူတွေကအဆောင်မှာဆက်ပြီးတော့လှုပ်ဆက်လုံကြတယ်။ဖိုက်ဝဲဝင်ကြတယ်။အဲ6ယောက်ကိုတော့ခွဲပြီးတော့စစ်ခွေးတိုက်ကိုပို့လိုက်။အချင်းကြီးကတော့တောင်းဆိုကြတဲ့ဟာတွေဘာမှမကြံကြားသေးဘူး။အနာပိုင်းတော့ကအဲ့ဒါဒီခေတ်နဲ့ထောင်းတာသတိပြန်လာတဲ့အုပ်စုကလည်းပြလာတဲ့တင်းပေါ်မှာပြီးတော့လောလောဆယ်အခုအဲ့ဒီစားညံတိုက်ပွဲဝင်နေတဲ့သူကြီးတွေကပါတယ်နိုင်ငံချင်းသားတွေအိမ်ကြီးကထောင်းစားနဲ့ပါတဲ့ပြေးခွင့်ကိုသိတင်လိုက်တယ်လောလောဆယ်လူပြည်ဆောင်က6ယောက်ဆက်ပြီးတော့လုပ်နေတယ်အဲ့လူပြည်ဆောင်စားစုတွေပြေးခွင့်မရဘူးနိုင်ငံချင်းသူက2ယောက်သူချင်းသူက3ယောက်အဲ့9ထောင်းမှာဆက်ပြီးတော့လုပ်နေတယ်ဒီ
အကျဉ်းကျနေစဉ်စာပေလေ့လာခြင်းဘာသာစကားလေ့လာခြင်းတွေကိုအထောက်အကူပြုစေရန်စာရေးကိရိယာတွေကိုခွင့်ပြုဖို့စာအုပ်တွေကိုလွယ်ကူစွာဖတ်ရှုခွင့်ရဖို့နဲ့မိသားစုနဲ့လွတ်လပ်စွာတွေ့ခွင့်ရဖို့အပါအဝင်အချက်6ချက်ကိုနိုင်ငံရေးအကျဉ်းသားတွေကတောင်းဆိုခဲ့တာပါအင်းစိန်ထောင်အဆောင်2359မှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့ကိုညီထွန်းကိုဇော်ထွန်းနိုင်ဥယေဝရကိုရဲမြတ်ဟိန်ဥဝိလာတကိုဇင်မင်းရှိန်ကိုမျိုးမင်းသူကိုတက်နိုင်ဦးကိုတော်စင်ကိုကောင်းမြတ်လိုင်ကိုကိုအောင်ကိုညံထွန်းလင်းစောဧထူစောနိုဘယ်အပါအဝင်22ဦးတို့ဟာမေလ21ရက်နေ့ကစပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အကျဉ်းသားတွေကိုအခုလိုမျိုးစစ်ခွေးတိုက်ပို့တာနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့တွဲဖက်အတွင်းမှုကိုဘိုကြီးကတော့နှိမ့်ဆက်ညှိမ့်မှုတွေလုံးဝဖြစ်တဲ့အတွက်စိုးရိမ်စရာကောင်းတဲ့အခြေအနေရှိကြောင်းအခုလိုပြောသွားပါတယ
်။ဆန္ဒပြနေတဲ့သူတွေကတချို့ကိုစစ်ခွေးတိုက်ကိုပြောနေလို့ကျွန်တော်လည်းကြားသိရပါတယ်။ဒီအရက်ပတ်သက်လို့ကျွန်တော်တို့တော့စိုးရိမ်နေဘာဖြစ်လို့လဲဆိုတော့စစ်ခွေးတိုက်ဆိုတာကဒီအကျဉ်းသားတွေကိုနှိပ်စက်တဲ့နေရာဖြစ်နေတယ်။ဒါကြောင့်မို့ဒီလူတွေကိုသူတို့တော်တော်ကြီးတွေကိုမလိုက်ရောပဲနဲ့သူတို့ကိုပြစ်ဒဏ်ပေးမှာနောက်နှိပ်စက်မှာကိုကျွန်တော်တို့အတော်လေးစိုးရိမ်နေပါတယ်။ဟိုသူတို့ရဲ့တော်တော်ကြီးတွေကဟိုအန်တာဗိုင်းတွေကိုလက်ရှိအုပ်ချုပ်နေတဲ့သူတွေကိုထိခိုက်တဲ့တော်တော်ကြီးတွေတခုမှမအောင်ပါပါဘူး။သူတို့တို့အဓိကလိုတဲ့စာရေးတော်ကြီးတို့ကျန်းမာရေးနဲ့ပတ်သက်တာတွေနောက်အသိပညာနဲ့ပတ်သက်တဲ့တော်တော်ကြီးတွေပဲဖြစ်ပါတယ်။ဒါတွေကအကျဉ်းတော်အန်တာဗိုင်းကလူတွေကူကူနဲ့တကြောဖြည့်ရှင်းလို့နေတဲ့ဒီစာတွေဖြစ်ပါတယ်။ဟိုလည်းကူနဲ့လည်းကြောက်ဖြစ်ရှင်းတာပေါ့ပဲနဲ့ဒီလိုမျိုးစစ်ကိုတဲ့ကိုပို့တယ်တော့ပြည်တံပြုမှာဆိုလို့ရှိရင်တော့ဒါအချင်းတော်အန္တရာယ်ပဲဆိုတော့တော်တော်မတရားတဲ့လုပ်ရဖြစ်ပါလေ
အလားတူပဲ US campaign for Burma လို့ခေါ်တဲ့ American အခြေဆိုင်မြမရေးလုပ်နေတဲ့အဖွဲ့ကလည်းနိုင်ငံရေးအကျဉ်းသားတွေကိုနိုင်ငံတကာကနီးနီးကပ်ကပ်စောင့်ကြည့်ဖို့ကိုကြေညာချက်ထုတ်ပြီးတိုက်တွန်းထားပါတယ်မြမအစိုးရကတော့မေလ16ရက်နေ့ကလူငင်းချမ်းသာခွင့်အမိန့်ကိုထုတ်ပြန်ပြီးအကျဉ်းသားပေါင်း14600ကိုပြန်လွှတ်ရမှာနိုင်ငံရေးအကျဉ်းသား50ကျော်သာပြန်လွှတ်ပေးခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်အင်းစိန်ထောင်တွင်းကနိုင်ငံရေးအကျဉ်းသူ4ဦးပါဝင်အမျိုးသမီး9ဦးကအစံငတ်ခံဆန္ဒပြမှုကိုလုပ်ခဲ့ကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား2200ကျော်ရှိပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေတာလည်းဖြစ်ပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိဘူးဆိုပြီးညှင်းဆိုထားပါတယ်။မြန်မာအစိုးရရဲ့မေလ16ရက်နေ့ကလူငင်းချမ်းသာခွင့်နဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးတာဟာလူငင်းချမ်းသာခွင့်မဟုတ်ဘူး။အမျိုးသားပြန်လည်တည်မြဲရေးကိုရှေ့ရှုတဲ့သဘောမတွေ့ရဘူးဆိုပြီးကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်သောမတ်အိုဟေကင်ဒါနာကလည်းပြောဆိုထားပါတယ်ရှင်။